လွှတ်တော်မှာပြင်ဆင်ဖို့ကြိုးစားနေတဲ့ဆက်သွယ်ရေးဥပဒေတွေက66ကာကြီးကိုလုံးဝဖျက်သိမ်းပစ်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီကအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီနဲ့တွေ့ဆုံချိန်မှာဆွေးနွေးအကြံပြုခဲ့ပါတယ်။နေပြည်တော်မှာရောက်နေတဲ့ကုလထူးကိုယ်စားလှယ်ဟာမနက်ဖြန်ဇူလိုင်လ21ရက်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိနေပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
လလဆာထုတ်ဖို့ပြောဆိုခွင့်ကိုထိခိုက်နိုင်တဲ့ဆိုပြီးဝေဖန်ပြောဆိုနေကြတဲ့ဆက်သွယ်ရေးဥပဒေကိုအစိုးရတက်လက်ထမှာလွတ်တော်တွင်ပြင်ဆင်ရွေးဆဲဖို့ကြိုးစားနေချိန်မှာပဲအဲ့ဒီပုံမှန်တဲက66ကာကြီးကိုလုံးဝဖျက်သိမ်းပစ်ဖို့ကုလအထုကစလေကတိုက်တွန်းပြောဆိုလိုက်တာပါ။လက်ရှိနေပြည်တော်မှာရောက်ရှိနေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာလူ့အခွင့်အရေးကိုထိခိုက်နိုင်တဲ့ပုံမှန်တွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီနဲ့တွေ့ဆုံစဉ်အတွင်းဆွေးနွေးခဲ့တယ်လို့ကော်မတီဥက္ကဋ္ဌဦးစောမင်းကပြောရေးကိုပြောပါတယ်။
ဒီကတော့လူ့အခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေ66ကကြီးတွေစာသဖြင့်အရလို့ဆွေးနွေးကြတာပေါ့။သူ့အနေနဲ့ကတော့ဟို66ကကြီးကိုဖျက်သိမ်းခြင်းနဲ့ဆိုတဲ့ဘက်ကနေသူစဉ်းစားတယ်ပေါ့။လူ့အခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေတွေဘယ်နှခုရှိသလဲလို့66ကကြီးကိုဘယ်လိုနေလေဆိုတော့အငယ်တို့လည်းအငယ်တို့အမြင်ကိုပြောပြလိုက်တော့ပါနော်
ဒါအပြင်မစ္စယန်ဟီလီဟာလွှတ်တော်ဥက္ကဋ္ဌဟောင်းသူရဥရွှေမန်ဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့နဲ့ဆွေးနွေးခဲ့တယ်လို့ဝန်ကြီးဌာနတချို့နဲ့လည်းတွေ့ဆုံခဲ့တာပါ။သူမရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာပြည်ရုံးခွဲပြောခွင့်ရပုဂ္ဂိုလ်ဦးအေးဝင်းပြောတာက
ဒေါက်တာယန်ဟီလီကဒီနေ့မလို့ဆိုတော့ဒီရဥရွှေမန်ဦးဆောင်ရဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များအဖွဲ့ဒီကော်မရှင်ကတွေ့ရင်းသားဆွေးနွေးအခုရေးကြံပြေးပြီးရဥက္ကဋ္ဌဦးစောမင်းနဲ့ဆွေးနွေးကြည့်ရအောင်။အဲဒီအဲ့ဒါပြီးတော့သူကဒီဝကုတန်းရောင်းဝယ်ရေးကိုညီဝင်တော့ဒေါက်တာပြင်းနဲ့တွေ့တယ်။ပြီးတော့တာဝအရေးကြီးနဲ့တောင်းအကျင့်ဒီဒီဆရာဝန်ကြီးဌာနရဲ့ဝန်ကြီးပြီးတော့သူ့ဝန်ကြီးကိုဝင်နဲ့တွေ့တယ်။နောက်ဆုံးကတော့ဒီနေ့ကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမင်းတွေ့တယ်ပြီးပါ
သူကမနေ့ပြန်လဲနေပြည်တော်မှာရှိနေဦးမှာဆိုတော့မနေ့ပြန်ကောသူဘသူရင်းနဲ့များထက်တွေ့ကိုရှိပါလားခင်ဗျာဒေါက်တာရန်ကြီး
တို့အဲ့တော့မနေ့ပြန်ကတော့နိုင်ငံတော်တက်မင်ကပြောလို့ရှိပါတယ်ဒါကဒီလိုရှိပါတယ်မနေ့ပြန်ကျမှပြောပါမယ်
ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဟာသူမရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကိုဇူလိုင်လ10ရက်နေ့ကစတင်ခဲ့ပြီးတော့မနေ့ပြန်မှာအဆုံးသတ်မှာဖြစ်ပါတယ်။ဒီအတော်အတွင်းကရင်ပြည်နယ်ကိုပထမဆုံးချိန်တွားရောက်လေ့လာခဲ့သလိုရန်ကုန်ရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့နေပြည်တော်တို့မှာလည်းလူ့အခွင့်အရေးအခြေအနေတွေကိုလေ့လာဆောင်ကြည့်ခဲ့ပါတယ်လုံခြုံရေးအခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုတွားရောက်ခွင့်မရသလိုသူမရဲ့ခီးစဉ်ဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အချက်အလက်ရှာဖွေရေးမစ်ရှင်နဲ့ပတ်သက်မှုမရှိသေးဖို့အစိုးရကကြိုတင်အကြောင်းကြားထားပါတယ်။မစ်ရှင်ဟီလီကတော့မြန်မာနိုင်ငံတွင်းနေရာတော်တော်များများမှာလုံခြုံရေးအခြေအနေတွေဆိုးရွားလာနေတာကြောင့်လူ့အခွင့်အရေးအခြေအနေအပေါ်မှာကြီးမားတဲ့တက်ရောက်မှုရှိလာမှာကိုစိုးရိမ်မိတဲ့အကြောင်းပြောဆိုထားပါတယ်။ကုလအထူးကိုယ်စားလှယ်ဟာသူမရဲ့ဆက်နှစ်တာမြန်မာနိုင်ငံခီးစဉ်အစိုးမတက်ခင်မှာမနေ့ပြန်ဇူလိုင်လ21ရက်နေ့ညနေပိုင်းမှာတော့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပသွားဖို့ရှိပါတယ်ခင်ဗျာ။